အဲ့တော့ဆိုတော့ကိုသိန်းစောပြောတဲ့ဟိုအချက်နှစ်ချက်ပေါ့နော်အဓိကအကြဆုံးအချက်နှစ်ချက်ကဒီအထွတ်နှုန်းမြင့်တင်ဖို့နဲ့ဒီထုတ်လုပ်မှုကုန်ကျစရိတ်တက်တအောင်လုပ်ဖို့ဆိုလို့ရှိရင်ကျွန်တော်တခုချင်းစီကိုပြန်သုံးသပ်မယ်ဆိုလို့ရှိရင်ဒီကျွန်တော်တို့ဆိုတော့ပြောတဲ့ဒီမြေစည်းလွားထင်းထင်းရေးဆိုတာတော့ဒါအလိုလိုသူကနေသူနားလည်ပြီးသားဖြစ်ရမယ်အနေထားမျိုးပေါ့နော်လယ်သမားတွေလည်းဆက်လာတဲ့တောင်သူတွေသူတို့လည်းသိကြမှာပဲလေဆိုတော့ဒီအထွတ်နှုန်းတိုးလာအောင်ကျွန်တော်တို့အဓိကဘာတွေလှုပ်ဆောင်ဖို့လိုမလဲ
အဲ့အထွတ်နှုန်းကိစ္စကတော့ကျွန်တော်တို့အဓိကတော့မျိုးပြဿနာမျိုးကဘူးဆိုရင်မျိုးကိုတချို့ကမျိုးဆိုပြီးတော့မျိုးပေါင်းမျိုးတန်းဆိုပြီးတော့ရောင်းကြတာတွေနေဒီမှာတွေ့ကြတယ်အဲ့မဲ့အဲ့ကောမျိုးပေါင်းမျိုးတန်းကလည်းသူကလည်းအယောနောပုံစံမျိုးတွေနဲ့ဒီလိုပဲရောင်းတော့လယ်သမားကလည်းဟိုအသာလိုဘယ်လိုကောင်းလဲဆိုတော့တက်နဲ့တခါလေးရိတ်ပြီးတော့တခါလေးချွေလိုက်ရတာဟုတ်ကူအတက်နေပြီလေဟိုတက်ပြီလည်းငှားပြီးယူရီချွေလိုက်ရတဲ့အတွက်ကိုမျိုးကောင်းမျိုးနဲ့အနှံကောင်းတွေကိုသူကဟိုရွေးချိန်လည်းတိတ်မရှိတော့မရှိတော့အဲ့ရနေဒီမှာနေမျိုးကောင်းမျိုးတန်းရောင်းတယ်ဆိုတော့အဲ့ဒါကြီးဝယ်တုံးကြဒါလည်းထင်တယ်လို့ကြီးမျိုးကောင်းမျိုးတန်းလည်းမဟုတ်ဘူးခင်ဗျာဒီလိုပဲအယောနောနေနဲ့အလုံးနေကြတာအဲ့တော့အစိုးရအနေနဲ့ကမျိုးကောင်းမျိုးတန်းကိုဟိုဒီစနစ်မှန်မှန်နဲ့တကယ်ကိုတွက်ချက်ထားတဲ့မျိုးကောင်းမျိုးတန်းထုတ်ထုတ်ထားတဲ့မျိုးကောင်းမျိုးတန်းတွေကိုလက်သမားတွေလက်ထဲကိုကျွန်တော်အမြင်တော့အဲဒီနှုတ်သက်တာဆိုတဲ့ခံပြီးရောက်ချပေးသေးတယ်။နောက်ပြီးတော့သူကိုယ်တိုင်းကလည်းဦးပြီးဦးဆောင်လုပ်ပေးပြီးတော့လုပ်ပေးသေးတယ်။အဲဒီတော့ပုဂ္ဂလိကလက်ထဲကနေညီတွားမယ်ဆိုရင်တော့လက်သမားကအဲဈေးကြီးပေးပြီးဝယ်ပြီးမှအဲမျိုးစေ့ကိုတွားမယ်အနေထားမျိုးပဲဖြစ်နေအောင်ပါပဲ။ကျွန်တော်အမြင်ရတော့လေ
။ဒါဆိုရင်အစိုးရဘက်ကရောဘယ်လိုပံ့ပိုးမှုများပေးနိုင်မလဲဗျာ။
ตัวนี้เนี่ยปั่นปูหมู่ไปနိုင်ဘူးอ่ะတော့ไอ้မျိုးကောင်းမျိုးတန်းကတော့နံပါတ်1လို့ကျွန်တော်နံပါတ်2ဆိုတာကတော့ကျွန်တော်တို့ဓာတ်မြေဩဇာပေါ့ကွာဓာတ်မြေဩဇာဆိုတော့ဓာတ်မြေဩဇာကကျွန်တော်တို့ဈေးကြီးသေးဝယ်ရတာမျိုးပေါ့ဆောစောတော့ကျွန်တော်ပြောနေတာပေါ့ပေါ့တစ်ပေါင်းခွဲလောက်သေးရတာမျိုးတွေအဲဒါမျိုးတွေဆိုတော့ကမှနည်းနည်းဟိုဓာတ်မြေဩဇာကောင်းကောင်းကြီးကိုကျွန်တော်ဆိုပလဲအစတော့ပလဲပေါ့ကွာအဲပလဲကတော့အာဒါအခုမရတော့တရုတ်ကဓာတ်မြေဩဇာကြီးတွေတရုတ်သားလည်းအထက်ထက်မှာကအော်ဆောင်းမှာအင်္ဂလိပ်ကပါရီပါမန်လည်းမပြီးပဲနဲ့အဲပိတ်ထားတဲ့အိတ်ကိုဖွင့်ပြီးတော့တုံးနေတယ်ဆိုခဲ့ရအဲသူတို့လည်းရန်နံကန်းနဲ့တုံးတာပဲပါရီ quality ကောင်းမှလည်းမပြီးပေါ့အဲ့လိုအနေထားမျိုးတွေဆိုတော့ကျွန်တော်သူကအနေနဲ့ဓာတ်မြေအော်တာကိုလည်းလုံလုံလောက်လောက်အဲတန်ဖိုးပေးစီနေနောက်တစ်ခုကတော့ဒီအထွတ်နှုန်းနဲ့ပတ်သက်ပြီးတော့ကျွန်တော်နံပါတ်3ပေါ့ကွာအထွတ်နှုန်းကောင်းမှုအတွက်ကိုဘလို့နီးပညာပိုင်းဆိုင်ရာတွေကိုပံ့ပိုးပေးနိုင်တယ်လက်ဆင့်ကမ်းပြီးတော့ရသမားတွေကိုလိုလဲကူကူနဲ့သင်ကြားပေးနိုင်တယ်နီးစနစ်တွေပေးနိုင်တယ်ဆိုတော့အဲ့လိုလက်ကမ်းလေးတွေစာဆောင်လေးတွေဒါမှမဟုတ်ရင်အဲ့ဒီဒီအစိုးရကိုနိုင်ကနေပြီးတော့အဲ့ဒီတွင်စင်းပြီးတော့တက်နိုင်တော့ပံ့ပိုးပေးစီခြင်းနဲ့သင်ကြားပေးစီခြင်းနဲ့ပေါ့နော်ဒါမှလည်းထွက်နှုတ်သူတာကခရီးရော်ဖြစ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဆိုရင်ဒီလေယာဉ်စိုက်ပျိုးရေးအခြေခံနဲ့ကျွန်တော်ဝေဝေးကြည့်ကြရမလို့ပါဘူးအိန္ဒိယထိုင်းတို့ဘာတို့ကြည့်မယ်နောက်ဂျပန်ဆိုတာကတော့တော်တော်လေးအဆင်ပြေပါတယ်ဂျပန်ဆိုရင်တော့ပြောမနေနဲ့တော့ပေါ့နော်အစိုးရကနေပြီးတော့သူတို့ဟိုသူတေသနာလုပ်ပေးတယ်ဘယ်မျိုးကထွန်းနှုံးပို့ကောင်းတယ်လူတွေအတွက်အပိုအကျိုးရှိတယ်ဆိုတာတွေအကုန်လုံးသူကအသေးစိတ်သူတေသနာလုပ်ပေးပြီးတော့မှအဲ့ဒါတွေကိုသူကမျိုးစေ့တွေကိုဖြန့်ဖြူးပေးတယ်ပေါ့နော်မျိုးကိုဖြန့်ဖြူးပေးတယ်ဆိုတာမျိုးလုပ်ကြတယ်ထိုင်းတို့ဖိလစ်ပိန်းတို့အပါအဝင်ဂျပန်တို့ဘာတို့ပေါ့နော
်
ဒါမဲ့မြန်မာနိုင်ငံမှာရောမြန်မာနိုင်ငံဟာဆိုရင်လေမြန်မာနိုင်ငံလောက်ဆန်စပါးဟာအရေးကြီးတာမရှိတော့ဘူးကြံတဲ့နိုင်ငံတွေတက်စားရလေကျွန်တော်တို့မမွေးခင်တွေကလည်းဒီလိုအရေးကြီးမှုဟာတောက်လျှောက်တရှိလာခဲ့တယ်ဒီလောက်အရေးကြီးပါရဲ့နဲ့မျိုးအထွတ်တိုးအောင်မျိုးကောင်းအောင်အစိုးရအနေနဲ့ဟိုဟာပေါ့သူတေသနာလုပ်တာလယ်သမားတွေကိုကူညီပံ့ပိုးပေးတာမရှိတဲ့လောက်ဖြစ်နေတယ်လို့ကျွန်တော်တို့ကကြားရတော့အခုလက်ရှိမှာကောဘယ်လောက်ထိရှိသလဲအစိုးရရဲ့ကူညီပံ့ပိုးမှုကဘယ်အတိုင်းတားလောက်ရှိသလဲမျိုးကောင်းအောင်အထွက်တိုးအောင
်အဲခုတော့ကျွန်တော်တို့ဟိုဒါခုလွေစပါးဆိုင်ကျူးမှုအတွက်ကတော့အဲကျွန်တော်တို့ဆယ်မြောင်းနေရာနေပြီးတော့အဲရေလိုတလောက်ပေါ့နော်အဲလိုတလောက်လေးတော့ချီတလောက်လေးတော့အဲ့လိုပေါ့လွေလေးတကူဟုတ်ခစ်ကလိုတော့အဲ့လိုတခါလွတ်ဖို့ရေကိုပတ်သက်ပေးရတာဒါမှမဟုတ်ခွခုချက်ကြီးတောင်းရတာအမှုတော့လွေလေးကခုလွေလေးတကူတော့တုတ်ပေးပါလေအဲလွတ်ပေးတဲ့အတွက်ကအဲ့ဒီရေပေါ်မှာမူတည်လွေစပါးပေါ့ဒီတဘာကိုစိုက်ကြတာပေါ့အဲ့ဒါတော့ရတယ်နောက်တစ်ခုကတော့ကျွန်တော်ဟိုသူတို့အဲစီမံခန့်ခွဲမှုပိုင်းကိုကျွန်တော်ဟိုတနည်းအားတိလိုက်ရတာကတော့ကျွန်တော်တို့ဘူဝိုင်းဒေတာကြီးတွေမှာဆိုတော့အကျိုးတူလေယာစနစ်ဆိုပြီးတော့သူတို့ကျွန်တော်တို့ကွန်ထရက်ဆိုတာဖိုင်းလေးအဲ့ပုံစံမျိုးလေဒါအဲ့ဒီပုံစံမျိုးသူတို့အကျိုးတူလေယာစနစ်ဆိုတော့အခုအကုန်လုံးကနည်းနည်းလေးဝိုင်းပြီးတော့အကုန်လုံးအကျိုးတူတုပ်ပြီးတော့အဲဟိုအဝေးခွဲပြီး ဒီရတဲ့အကျိုးအမြတ်ကိုဝူခွဲစားကြမယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါကိုလည်းသူတို့ကအဲနေလေးစမ်းတက်နေတယ်လို့ကြားပါတယ်အဲ့ဒါဟိုစီမံအဲ့ဒီဟာကိုစမ်းတက်နေတော့ကျွန်တော်လေ့လာကြည့်တော့သူတို့အဲ့ဒီဟာကိုအစိုးရကစီမံခန့်ခွဲရေးရဲ့စည်ရင်းစစ်ဌာနရဲ့နောက်လေစေဝင်ကြီးပြည်ပောင်းတဲ့ဓာရီကိုအဲလေသမားနဲ့လုပ်မယ်လို့ပြောပါတယ်အဲ့ဒါအဲအဲ့ကောင်လည်းကောင်းမလို့ကောင်းပါတယ်ဒါပေမဲ့တခုရှိတာတော့အဲလေသမားတယောက်နဲ့တယောက်ကဒီ property ပိုင်ဆိုင်မှုကိုအလုံးပေါင်းပြီးတော့အကျိုးတူလေယာစနစ်ကိုဆိုရင်တော့နည်းနည်းလေးကျွန်တော်တို့တဲ့ကကျွန်တော်ကမှလူမျိုးတွေလေသမားတွေနေတချို့နေရာတွေမှာထည့်ထည့်ခဲ့တော့ရှိနေပြီဒီစနစ်ကလည်းဖြည်းဖြည်းချင်းသွားမှာအောင်မြင်နိုင်လိမ့်မယ်လို့ထင်ပါတယ်အာဒါကျွန်တော်တို့ကအခုကလေ legacy နေဟိုဟာတွေကိုကျွန်တော်တို့ကအခုကျွန်တော်ယူရီးယားမှာကျွန်တော်တည်ခုတယ်ယူရီးယားကြောင့်တော့ကျွန်တော်တည်ခုတဲ့ခါကျတော့ယူရီးယားမှာကစံစက်ဟိုစံစက်ဆိုတော့ sorryဒီရေသိမ်းသက်တွေကဒီလက်ကတဲ့မရှိဘဲနဲ့တခါတည်းတောက်လျှောက်ပြီးကွင်းမြေကြောင်ကြီးကိုဖြတ်ပြီးတော့တင်းရကြီးွားတာကြတော့ကိုးလွယ်ပြီးတော့ကိုးလည်းထိရောက်တဲ့နောက်အထွန်းတုံးတွေလည်းပိုကောင်းလာတာတွေတွေ့ရတယ်နိ။ကလက်ကတဲ့ဆိုတာမေးကြည့်လိုက်တဲ့ခါကျတော့ရေအထွက်အပြူရေအနှုတ်အပြောင်းအတွက်ကိုခံထားရတာနှိမ့်တဲ့နေရာနေပြီးတော့နှိမ့်တဲ့နေရာနှိမ့်တဲ့နေရာဆင်းဖို့အတွက်ကိုကတင်းခံကတင်းခံပြတော့ဖောက်ချတဲ့ဖောက်ချအဲ့လိုမျိုးစနစ်တွေဆိုတော့ဒါလည်းနည်းနည်းနောက်ကျနေတဲ့အဲဒီစနစ်ပဲလို့ကျွန်တော်မြင်ပါတယ်ခင်ဗျ။အားကြောင့်မလို့အတော့ပံပိုးတဲ့ဟာတွေကခုပုံစံကဖြစ်ရောက်မှုတော့မရှိသေးဘူးခင်ဗျာကျွန်တော်အမြင်ကတော့ဖြစ်ရောက်မှုဆိုတာကကိုယ်စင်းလေးလာပြီးတော့ပြဿနာရဲ့အခြေကဘလို့လဲဆိုတာကိုကြည့်ကြည့်ရောက်ရောက်တကယ်တကြွတဲ့လူတကယ်လဲဟိုဒီလေယာဉ်လုပ်ငန်းမှာကျွန်တော်တို့လိုပဲဒီလိုမျိုး sacrifice လုပ်ပေးနိုင်မြေကိုကျိုးစုမီလုပ်ပေးနိုင်တဲ့လူတွေများလာမှာပဲရှင်းပြမှာနှမို့ဆိုလို့ရှိရင်တော့ရောင်ဝါးဝါးနဲ့ပဲစမ်းသပ်လိုက်ဒီရွာရောက်လာလိုက်ပြီးပြန်သွားလိုက်ဒီတကယ်အတိအကျတဲ့ exactly detail တွေဒါတွေမရဘဲနဲ့ဟိုရောက်တော့တခါတလွဲတွေဖြစ်ဒီလိုနဲ့ပဲခေတ်ဆက်ဆက်ကလက်သမားလည်းဟောလုတ်ပြီးရဆိုတာလုတ်ပြီးရဆိုတာအတန်ပဲကြားပြီးတော့ပျောက်သွားတာကြီးများတယ်